နိုင်ငံမှာစစ်ကောင်စီကမကြခင်ကထုတ်ပြန်လိုက်တဲ့အရွယ်ရောက်ပြီးလူငယ်တွေစစ်မှုမထမ်းမနေရအမိန့်ပေါ်မြန်မာပြည်သူတွေစိုးရိမ်ပူပန်နေတာကိုစာနာနားလည်မိတဲ့အကြောင်းဗြိတိသျှတန်ယုံရန်ကုန်အကြီးအကဲကမစ္စတာကန်အိုဖလာရတီကရန်တန်ယုံ Facebook လူမှုကွန်ရက်မှာသတင်းစကားပါထားပါဗျမြန်မာနိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့တစ်နှစ်တာအတွင်းလေးလာခဲ့ရတဲ့အရာတွေကိုပြောဆိုရင်းမြန်မာနိုင်ငံရဲ့အခြေအနေတချို့ကိုလည်းထည့်သွင်းပြောဆိုထားပါဗ
ျ You've all already endured so much and I know that the newannouncement on conscription has
စစ်မှုမထမ်းမနေရဥပဒေကြောင့်အိမ်နီးချင်းနိုင်ငံတွေနဲ့ပြည်ပကိုထောက်ခါဖို့ကြိုးစားနေကြတဲ့လူငယ်တွေပုံများလာတယ်လို့ပြည်တွင်းမှာလည်းမီးရာမှုနဲ့ဆိုရင်ပူပန်မှုတွေပုံများလာနေပါတယ်ဗြိတိန်တန်ယုံရန်ကုန်အကြီးအကဲမစ္စတာခန်အိုဖလာရတီရဲ့အနေနဲ့စာနာကြောင်ထုတ်ဖော်ပြောဆိုတဲ့ပြည်တွင်းကပထမဆုံးတန်အရာရှိဖြစ်ပါတယ်စစ်ကောင်စီပြောခွင့်ရကတော့2019တကောင်စင်းအရာစစ်မှုတန်ဥပဒေနဲ့အကျုံးဝင်တဲ့သူ73တန်းရှိပြီးတော့အမျိုးသား6တန်းကျော်နဲ့အမျိုးသမီး9တန်းနီးပါးရှိတဲ့အကြောင်းလက်တလုံးမှာတော့အမျိုးသမီးတွေကိုခေါ်ယူမဲ့အစီအစဉ်မရှိသေးတဲ့အကြောင်းကိုလည်းပြောဆိုထားပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွန်အမ်ဒရူးစ်ကတော့အရက်သားတွေကိုအတင်းကျပ်စစ်တပ်ထဲဝင်ခိုင်းတာဟာကြီးရွာတွေကိုတိုက်ခိုက်မိရှုနေတာတွေဟာမြန်မာစစ်ကောင်စီအနေနဲ့အင်အားချိနေလာတာကိုပြသပြီးတော့လူရုရဲ့မကြေမနက်ဒေါသတွေပိုပြီးကြီးမားလာစေမှာဖြစ်တဲ့အကြောင်းလည်းတုံ့ပြန်ပြောဆိုထားပါတယ်ရှင်